COVID-19 ရောဂါရှင်တွေကိုဆေးစစ်လို့ပိုးမတွေ့ရတဲ့အတွက်ရှင်းရုံကနေဆင်းခွင့်ပေးဖို့စဉ်းစားပြီးဆင်းခွင့်မပေးခင်ပြန်ပြီးဆစ်ဆေးရမှာတော့ပိုးပြန်တွေ့နေရတာမျိုးတွေရှိလာတဲ့အတွက်ဖြစ်နိုင်ခြေတွေကိုဆက်လက်စုံစမ်းနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကစနေနေ့မှာပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာအခုလိုပိုးပြန်တွေ့ရတဲ့လူနာက60တယောက်ရှိနေတယ်လို့တောက်ကြံနေ့မှာအာဏာပိုင်တွေကပြောပါတယ်။တောင်ကိုရီးယားကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနအကြီးအကဲကတော့ဒီလူနာတွေဟာပြန်ပြီးအကူးဆက်ခံရတာထက်ဒီဗိုင်းရပ်စ်ပိုးကပြန်ပြီးရှင်သန်လာတာဖြစ်နိုင်တယ်လို့ပြောပါတယ်။ယောဂပိုးမရှိတော့လို့ဆေးရုံကမဆင်းခိုင်းခင်မှာလူနာကိုပြန်ပြီးဆန်းသက်ဖို့နဲ့အနည်းဆုံး24နာရီချားပြီးနောက်ထပ်တစ်ခါဆန်းသက်မှုလုပ်ဖို့ WHO ကညွှန်ကြားချက်ပေးထားတာပါ။တောင်ကိုရီးယားကျန်းမာရေးအရာရှိတွေကတော့အခုလိုဘာကြောင့်ပြန်ပြီးတော့ပိုးတွေ့နေရတယ်ဆိုတာကိုနားလည်ဖို့အတွက်စုံစမ်းစစ်ဆေးမှုတွေလုပ်နေပြီလို့ပြောပါတယ်။COVID-19 ရောဂါဟာအသစ်ဖြစ်နေတဲ့အတွက်ဒီဗိုင်းရပ်စ်ပိုးနဲ့ပတ်သက်ပြီးသိနိုင်အောင်အချက်အလက်တွေပိုးပြီးရဖို့လိုအပ်တယ်လို့လည်း WHO ကပြောပါတယ်။